ါခင်ဗျာဒီဒီဘက်မှတ်မှတ်သားသားစကားများအစီအစဉ်မှာမြန်မာနိုင်ငံရဲ့လူမှုရေးအခြေအနေတွေကိုလှည့်ဟပြနေတဲ့လူပုဂ္ဂိုလ်ရဲ့ပြောစကားတချို့ကိုကောက်နှုတ်တင်ပြကြပါမယ်လူသားသမားကိုထောက်ခံကြောင်းရုပ်သံတင်ခဲ့တဲ့တန်ခါတော်တွေကိုအရေးယူဖို့တန်ခါအဖွဲ့အစည်းတွေကိုတင်ပြလျှောက်ထားပြီးဖြစ်တယ်လို့တာနာရေးဝန်ကြီးဌာနဝန်ကြီးသူရောက်ဦးအောင်ကိုကပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ26ရက်နေ့ကလွှတ်တော်မှာရောက်ရှိနေစဉ်သတင်းတောက်တွေနဲ့တွေ့ဆုံရမှာဝန်ကြီးသူရောက်ဦးအောင်ကိုကအခုလိုပြောကြားရတာဖြစ်ပါတယ
်ဝန်ကြီးဌာနအနေနဲ့အဲ့ဒီ online ငါကိုနောက်ကတော့ဟိုဘီပါကိုနှုတ်နဲ့ဟိုဒီလိုတရားမေ့ပေါ့ပြောဆိုမှုတွေတိုက်တွန်းမှုတွေနှိုးဆော်မှုတွေဒီမှာတရှိရင်မတန်းနေပါလေမတန်းပြီးတော့ပါအဲ့ဒီယဟန်တမနီတွေကိုလူကဘောကိုကြီးအုပ်ချုပ်တဲ့သူအခြေခံတန်ခါသူတို့အဖွဲ့အစည်းကိုသူစာနဲ့ချုပ်တယ်ပါလေဒါဒီအတ္တဘဝါဒဖြစ်နေတယ်အတ္တဘဝါဒအပိတ္တဘူဖြစ်နေတယ်ဒါဒီတို့သူဆရာတို့အဖွဲ့အစည်းတွေထင်းကြောင်ဆုံးမှတွန်တင်ပဲ့ပြီးဘူးတို့ဆိုချုပ်ထားပါလေဒီဒါတွေကမတန်းရှိတယ်ပါလေမတန်းရှိတယ်ပါလေခုနဒါတတုံးမနေပါဘူးနော်မနေပါဘူ
းဝင်ကြီးသူရဦးအောင်ကိုပြောကြတော့တာပါဥပရသူရဲ့ပြောဆိုချက်တွေဟာဓမ္မနဲ့မလျော်ညီလို့အရေးယူပေးဖို့ကိုဆရာတော်မင်းတုံညကတောင်းဆိုလိုက်ပါတယ်ဖေဖော်ဝါရီ26ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာတော်မင်းတုံညကအခုလိုပြောကြားရတာဖြစ်ပါတယ
်သူတဓမ္မကြည်လင်းရဲ့ဆရာလို့ပြောသူတဓမ္မသူတတော်အားပေးဆရာလောင်းနဲ့နိုင်တက်တာကိုချီးမွမ်းနေကျေးဇူးတင်တယ်ဒီမှာသူရေးထားတာတွေကြည်တာပဲအောင်းတိုင်းကိုကျေးဇူးတင်တယ်နောက်ကြည်လင်းကိုကျေးဇူးတင်တယ်ဆရာပြုတ်ဒီမှာစာရည်ကြီးတဲ့အကုန်လုံးသူတက်ဓမ္မတွေကိုကျေးဇူးတင်နေရေးဆိုတာပြောဆိုတာညာလေးစကားလုံးတက်အားလုံးနဲ့အတိဖြစ်ပါဟုတ်တော့မလားဒါတွေဟာဘုရားရဲ့နန်းစဉ်နဲ့လုံးဝကြီးဆန့်ကျင်ပဲဖြစ်နေဘုရားရဲ့နန်းစဉ်ဟာခုနကပြောတဲ့အကျံကတန်စင်မဟုတ်ဘူးအမုန်းတရားဖြန့်လို့တဲ့နန်းစဉ်မဟုတ်ဘူးလူတက်တာကိုအားပေးတဲ့နန်းစဉ်မဟုတ်ဘူးယနေ့ကျတော့သူကဘုရားရဲ့နန်းစဉ်နဲ့ဖြောင်းပြောင်းကြီးဆန့်ကျင်နေတာအကုန်လုံးသိပါတယ်ဒါတွေကိုဦးစင်းတို့အနေနဲ့ဟိုဆက်လက်ပြီးတော့မပြောင်းသွားစေချင်ဘူးဘုရားရဲ့ဝါဒဟာဒါပဲလို့ဦးစင်းတို့ဟုတ်ရင်းစေချင်တချို့တရားဓမ္မတွေကရောင်သွားပြီးတော့ခုနကပြောခဲ့တဲ့ဟိုမတိနားမလဲတဲ့လူတွေကတိုက်နေကြတာတွေရှိတယ်ဒါတွေကိုလည်းဦးစင်းတို့ဒီဟိုတရစ္ဆာရှင်းလင်းပွဲရနေပြီးတော့ရှင်းရင်းနေပြောကြကြင်ပါလေဒါဗုဒ္ဓဝါဒမဟုတ်ဘူ
းဆရာတော်မင်းတုံညပြောကြတော့တာပါသူရဥရှင်မဥဆောင်တဲ့ပြည်တော်စုလွှတ်တော်အထူးကိစ္စရံများကော်မရှင်အဖွဲ့ဟာလွှတ်တော်ကိုယ်စားလှယ်တွေလှုပ်ဆောင်ရမယ့်ဥပဒေပြည်ရေးလုပ်ငန်းတွေနဲ့ရောထွေးလှုပ်ကိုက်နေတာဖြစ်လို့တက်တန်းဒိုးတော်ကိုကန့်ကွက်ကြောင်းတက်မတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမျိုးထက်ဝင်းကပြောကြားလိုက်ပါတယ်ဥရှင်မန်ကော်မရှင်တက်တန်းတိုးမှုပေါ်တက်မတော်နှစ်နှစ်ဆက်တိုက်ကန့်ကွက်ခဲ့ရတဲ့ပတ်သက်ပြီးသတင်းတောက်တွေကအမေးမြန်းရမှာဒုဗိုလ်မှူးကြီးမျိုးထက်ဝင်းကအခုလိုပြောကြားရတာဖြစ်ပါတယ
်။ဟောပေါ့ကော်မရှင်အနေနဲ့ပေါ့ဒီအထူးကိစ္စရများလေးတာဆက်စပ်ကော်မရှင်အနေနဲ့လုပ်တဲ့အခါမှာသူကဥပဒေကြမ်းနေယူပဲများသောအားဖြင့်ရေးဆွဲနေတယ်ပြင်ဆင်နေတယ်ပြဋ္ဌာန်းနေတယ်အဲ့ဒါကိုပဲတင်သွင်းနေတယ်ဆိုတာကိုသွားတွေ့ရပါတယ်။အဲ့ဒီသွားတွေ့ရတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီပြည်သူ့လွှတ်တော်ရဲ့မျိုးထက်လွှတ်တော်မှာရှိတဲ့ standing committee တွေဖြစ်တဲ့ဥပဒေကြမ်းကော်မတီတွေရဲ့ပြီးရင်ပြည်တော်စုတို့မှရှိတဲ့ဒီဥပဒေကြမ်းပူးပေါင်းကော်မတီတွေရဲ့လုပ်တဲ့ဟာဒီမှာသွားပြီးကျွန်တော်တို့ကရောထွေးနေတယ်လို့မြင်ပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့အားကိုဒီလက်ရှိဒီမှာပဲထားပြီးတော့မှဒီနေ့တက်တန်းတိုးတာကိုကန့်ကွက်ရခြင်းဖြစ်ပါတ
ယ်။မြန်မာနိုင်ငံအနေနဲ့လက်စွာရေးသားဖော်ထုတ်ပြောဆိုခွင့် Freedom of Expression နဲ့ပတ်သက်ပြီးအကြက်အတဲတဲ့ရောက်ရှိနေတယ်လို့ PEN Myanmar Center ရဲ့ခေါင်းဆောင်တူဦးဖြစ်တဲ့မတ်တီတာဆန်းချောင်းကပြောကြားလိုက်ပါတယ်။ဖေဖော်ဝါရီ29ရက်နေ့ကပြုလုပ်တဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ဆိုင်ရာဟောပြောပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ဒီရန်တော့ကျွန်တော်တို့က20ဒီသတင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့မေလ3ရက်နေ့ကကျွန်တော်တို့ရဲ့လွတ်လပ်စွာရေးသားခွင့်ပေါ်ပြောဆိုခွင့်အခြေအနေကိုသုံးသပ်တဲ့ scope ကနေထုတ်ပါမယ်။မနေ့ကတော့ဒီမှာစုစုပေါင်း60ပေးထားတဲ့အထဲမှာ10ပတ်ပဲရတယ်ပေါ့နော်။ဒီနှစ်တော့ဘယ်လောက်ဖြစ်လာမလဲတော့မပြောတတ်ဘူး။ဒါပေမဲ့မှန်ကြည့်ရတာအရာအခြေအနေကကိုကောင်းလာဖို့မရှိဘူးเนาะကိုဆိုးသွားတယ်လို့ဆိုပါလို့ရှင်ဒါပေမဲ့ကိုကောင်းလာဖို့မရှိပါဘူးအခုကြားနေရပြင်နေရတဲ့အတိုင်း
မတိရာစမ်းကြောင်းပြောပြတော့တာပါမြန်မာနိုင်ငံရဲ့သတင်းမီဒီယာကဏ္ဍကို NRI အစိုးရလက်ထက်မှာအရန်မျှော်လင့်ထားပေမဲ့လို့အခုချိန်ထိမျှော်လင့်တယ်လို့ဖြစ်မလာသေးဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဥပြင်ကျော်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ26ရက်နေ့ကမုံရွာမှာပြုလုပ်တဲ့မန်တိုင်၄ရဲ့တွေ့ဆုံပွဲမှာ DBB သတင်းဌာနကိုဥပြင်ကျော်ကအခုလိုပြောရတာဖြစ်ပါတယ်
ဟုတ်ပြီလောက်မယ်ဥပဒေပိုင်းဆိုင်ရာတွေရှိတယ်ဖွံ့ဖြိုးပိုင်းဆိုင်ရာတွေရှိတယ်နောက်တစ်ခါဒီအမှုခင်သတင်းမီဒီယာသမားတွေနဲ့ပတ်သက်တဲ့အမှုခင်တွေရှိတယ်ပေါ့ဆိုအဲ့ဒီအပိုင်း၃ပိုင်းလုံးကိုကြည့်ရင်ဖွံ့ဖြိုးပိုင်းမှာလည်းဟိုအားနည်းနေသေးတယ်ပေါ့နော်နောက်တစ်ခါတော့သတင်းလွတ်လပ်ခွင့်အပိုင်းပေါ့နော်ဥပဒေအရတော့စဉ်းစားရမရှိတော့ရေးခွင့်ရှိတယ်သို့ပေမဲ့တစ်ဖက်မှာတရားစွဲတာတွေဖမ်းဆီးတာတွေရှိနေဒီရေးသားမှုကိုတနည်းအားဖြင့်စဉ်းစားဖြတ်တဲ့သဘောပဲကိုယ့်အကူစဉ်းစားဖြတ်ရမယ်သဘောပေါ့နော်အဲ့လိုမျိုးပိုင်းမှာလည်းဒါ ဟိုအားနေနေသေးတယ်ပေါ့နော်ခြုံပြောရင်တော့ဟို NLD ဆိုရလက်ထက်မှာဒီတဲ့မျောလင်းခဲ့ကြတယ်သူပြင်မျောလင်းတဲ့လောက်တော့မရသေးဘူးလို့ပဲပြောမှာနော
်သတင်းမီဒီယာကောင်စီကဥပင်းကြော်ပြောတော့တာပါငိမ့်ချင်းနဲ့အပြစ်ခတ်ရဆဲရီတို့အတွက်အစိုးရအဖွဲ့ကညှိနှိုင်းပေးတာကိုလိုချင်တဲ့ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်တို့ဟာအစိုးရရဲ့စကားကိုနားထောင်ရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်ဖေဖော်ဝါရီ28ရက်နေ့နေပြီးတော့မှကျင်းပတဲ့JICN အစည်းအဝေးမှာဒေါက်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။တရားမိကြောက်ဓာရီမှာဒီနိုင်ရှိမှုတွေရှိတယ်ကွာ။အထူးသဖြင့်အစိုးရအနေနဲ့ဒီနိုင်ရှိစင်ရတော့ဒါမှမဟုတ်လည်းဒီတရားသားနဲ့ကံဖွဲ့ဓာရီမှာဒီနိုင်ပြည်ကြီးရတာဆိုတော့ချို့ရတယ်ဘေးမှာ။ဘေးရောက်တော့လူတိုင်းဓာရီမှာဒီနိုင်ပြည်ကြီး။သို့တော်များလည်းဒီနိုင်ခံခါရမယ်လူရတယ်ဒီနိုင်ခံခြင်းပါရတော့။အခုတော့ပြောရတဲ့ကုဆန်တစ်ဖက်တည်းသုံးဖက်ကြည့်လို့ဘုရားဖြစ်ပါအဲ့တော့ကျွမ်းနေတော့လူကြီးမှပဲသိမှာလူကြီးရတယ်ကျိုးစားခြင်းဒါပြတော့လေဒီမှာတော့ဒီနိုင်ပေးစီတယ်လို့ရှိရင်တော့ကျွမ်းလို့ရအောင်နော်နောက်ထောင်ရင်ဒီနိုင်ပေးပါဆိုလို့ဒီလိုပါတော့ဒီနိုင်ပေးစီ
ဒေါက်ဆန်းစုကြည်ပြောကြတော့တာပါရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေဟာကဘာပေါ်မှာအလူခွေအချိုးဖောက်ခံရဆုံးလူမျိုးတွေရဲ့တစ်ခုဖြစ်ပြီးသူတို့အပေါ်ကျူးလွန်နေတဲ့လုပ်ရက်တွေဟာလူသားမျိုးနွယ်ရှင်လင်းရေးလုပ်ငန်းစဉ်အဖြစ်ရှင်းရှင်းလင်းလင်းဥပမာတစ်ခုဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်ဖေဖော်ဝါရီ29ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီအဖွဲ့မိန့်ခွန်းမှာမစ္စတာဂူတာရက်စ်ကအခုလိုပြောပြတာဖြစ်ပါတယ်
Deprived of nationality they have been subjected to extreme brutality by military forces and others
ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေဟာမနစ်ကဖြစ်ပျက်ပြီးမတိုင်ခင်ကတည်းကဆိုးဝါးနေတာဖြစ်ပါတယ်နိုင်ငံသားအခွင့်အရေးမရကြဘူးတမတော်ပါဝင်တခြားအာဏာပိုင်တွေရဲ့အစွန်းရောက်ရက်စက်တဲ့တန်းတွေကိုခံစားနေခဲ့ရပြီးသူတို့နိုင်ငံကနေဖယ်ထုတ်ခံခဲ့ရတဲ့အကြောင်းဒါကြောင့်သူတို့ရဲ့အရေးကိုဖြည့်ဆင်းပေးဖို့သူကိုယ်တိုင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတင်ပြခဲ့တာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကပြောတော်တာဖြစ်ပါတယ်ဒီညီလာခံမှာပဲမြန်မာအစိုးရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တက်ရောက်ပြီးနိုင်ငံတကာအသိုင်းအဝိုင်းကရခိုင်ပြည်နယ်အရေးကိုလူသားမျိုးနွယ်ရှင်လင်းရေး ethnic cleansing ဒါမှမဟုတ်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှု genocide လို့အမည်သုံးဆွဲနေတာတွေကိုပြင်းထန်စွာကန့်ကွက်ကြောင်းပြောကြားခဲ့ပါတယ်
။ In this regard Myanmar strongly objects the use of such word as ethnic cleansing or genocide in reference to the situation in Rakhine
ရခိုင်ပြည်နယ်အရေးကိုပြောကြားရမှာ ethnic cleansing ဒါမှမဟုတ် genocide ဆိုတဲ့စကားလုံးတွေကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းမြန်မာအစိုးရကောင်းဆောင်ပိုင်းဟာဒီမိုကရေစီနဲ့လွတ်လပ်ခွင့်ရရှိဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့သူတွေဖြစ်လို့ဒီလိုရာဇဝတ်မှုကြီးချိုးဖောက်တာမျိုးကိုတီးခံခွင့်လွှတ်မှာမဟုတ်သလိုဖြစ်မလာနိုင်အောင်လဲတတ်နိုင်သမျှကာကွယ်တားဆီးမှာဖြစ်ကြောင်းဝန်ကြီးဦးကျော်တင်ကပြောကြားတော်တာဖြစ်ပါတယ်အခုတော့မမသားသားစကားများစီစဉ်ရလောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ